သမရဩဘားမားကဆန်ဒီဟာရီကိန်းမုန်တိုင်းတန်နဲ့ထိနာခဲ့တဲ့နယူးဂျာဆီပြည်နယ်ကိုဒီကနေ့ဗုဒ္ဓဖူးနေ့မှာသွားရောက်ပြီးပြည်နယ်အုပ်ချုပ်ရေးမှုနဲ့အတူအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကိုကျေးဇူးတင်စကားပြောဆိုဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ကန်ယိုရန်မှာအင်အားပြင်းထန်တဲ့ဆန်ဒီဟာရီကိန်းမုန်တိုင်းဝင်ရောက်မှွေးနှောက်သွားတဲ့အတွက်လူ32ဦးထဲမှနေသေဆုံးပြီးတန်းနယ်ချီတဲ့လူထုလျှက်စင်ပြီးပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းတန်ကိုအကြီးအကျယ်ခံရရတဲ့နယူးယောက်ပြည်နယ်ကိုတော့တဘာဝဘေးအန္တရာယ်ဆိုးရင်ဆိုင်ရတဲ့ဒေသအဖြစ်နဲ့လဲသမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။မုန်တိုင်းကြောင့်နယူးယောက်မြို့အနိမ့်ပိုင်းမှာရှိတဲ့လမ်းတွေအပါအဝင်နေရာအတော်များများမှာရေမြုပ်ခဲ့ပြီးမီးတွေလည်းပြက်ခဲ့ပါတယ်။ဆန်ဒီဟာရီကိန်းမုန်တိုင်းဟာနယူးယောက်မြို့တောင်ဘက်ကိုတနင်္လာနေ့ညပိုင်းကလေတိုက်နှုံပြင်းအားနဲ့125မိုင်နှုံနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုမှာလူရေအထူးသဆုံးဒေသတွေတဲကတစ်ခုဖြစ်တဲ့အရှေ့မြောက်ဖက်ချမ်းဒေသမှာလေပြင်းတိုက်ခတ်ပြီးမိုးသီးထန်စွာရွာသွန်းခဲ့တယ်လို့ပင်လယ်ထဲမှာလည်းအန္တရာယ်ဖြစ်စေတဲ့လှိုင်းလုံးကြီးတွေပေါ်ခဲ့ပါတယ်။မုန်တိုင်းဟာအခုခါကုန်းတွင်းပိုင်းကိုဝင်ရောက်ပြီးအားပျော်သွားပေမဲ့တနအီကိုလေတိုက်နှုံမိုင်60လောက်ရှိနေပြီးဒီကနေ့မှာတော့ကနေဒါနိုင်ငံတဲကိုဝင်ရောက်တိုက်ခတ်သွားမှာဖြစ်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။